သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မိမိရဲ့ဇာတိမျိုးကိုခွဲခွာပြီးတခြားနိုင်ငံတစ်ခုမှာရေရှည်နေနိုင်ဖို့အတွက်ပြောင်းရွှေ့ရတဲ့အခါမှာစိတ်ခံစားမှုအမျိုးမျိုးဖြစ်စေနိုင်ပါတယ်။ပြည်ပကနေပြောင်းရွှေ့နေထိုင်သူတွေဟာစိတ်ခံစားမှုအတက်အကျတွေအပြင်ရိုးရရင်ကျေးမှုမတူညီတာတွေဘေးပတ်ဝန်းကျင်မတူညီတာတွေကိုကြုံတွေ့ကြရပြီးအဲ့ဒါတွေနဲ့အံဝင်ခွင့်ကျဖြစ်အောင်လှုံ့ဆော်ရတဲ့အခါမှာရှုပ်ထွေးတဲ့စိတ်ခံစားမှုတွေအပြင်မိမိကိုယ်ကိုဘယ်သူပဲဝါဘယ်အဖွဲ့ကဖြစ်တယ်ဆိုတာတွေကိုမသိတော့တဲ့လိုမျိုးလည်းဖြစ်စေနိုင်ပါတယ်။အဲ့ဒီတော့နေသားကျဖို့အတွက်ဒါမှမဟုတ်အခုမှပုံမှန်ပြန်ဖြစ်တော့တယ်ဆိုတဲ့ခံစားချက်မျိုးကိုရွှေ့ပြောင်းနေထိုင်သူတွေခံစားရဖို့အတွက်ဘယ်လိုတွေလှုပ်ဆောင်ဖြတ်ကျော်ရတယ်လဲဆိုတဲ့အကြောင်းကိုနှားဆင်ရမှာဖြစ်ပါတယ်။ပြည်ပနိုင်ငံကိုရွှေ့ပြောင်းနေထိုင်ရတဲ့ခံစားမှုမှာအလွတ်အမျိုးမျိုးရှိပါတယ်။ကနအူးပိုင်းမှာကြုံတွေ့ရတဲ့ရိုးရရင်ကျေးမှုမတူညီတာတွေနေထိုင်မှုပုံစံမတူတာတွေဘာသာစကားမတူညီမှုတွေနဲ့ဇာတိမျိုးကိုလွန်ရတဲ့စိတ်တော်ကားတွေဟာတခါတလေလက်ဆုပ်လက်ကင်ပြနိုင်တဲ့အရာတွေဖြစ်ပေမဲ့တခါတလေမှာဘာမှရေရေရမရှိတာတွေခံစားနေကြရလို့ကိုယ်နဲ့စိတ်နဲ့ကျန်းမာရေးအပြင်အိမ်ထောင်ရေးတွေကိုပါထိခိုက်နေနာတာမျိုးတွေလည်းဖြစ်တတ်တာကိုပြည်ပကနေရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခတွေအဖြစ်ရောက်ရှိလာသူတွေခံစားကြရနိုင်တဲ့ခံစားမှုတွေဖြစ်ပါတယ်ဇာတိမျိုးကိုလွမ်းဆူခြင်းနဲ့ရေမြေချားမှာကြုံရတဲ့စိန်ခေါ်မှုစိတ်တော်ကတွေကနှီးမျိုးစုံနဲ့ပေါ်လာတတ်တယ်လို့ Beyond Blue အဖွဲ့ကပညာရှင်ဒေါက်တာ Grant Blasky ကပြောပါရီ
It can be psychological sort of sense of sadness or shock or angry or
စိတ်ပိုင်းဆိုင်ရာမှာပေါ်လွင်တတ်ပါတယ်ဝမ်းနည်းနေတာမျိုးဒါမှမဟုတ်စိတ်ချောက်ချားနေတာမျိုးဒါမှမဟုတ်ဒေါသထွက်နေတာစိတ်မတိုးမတန့်လိပ်ပြတ်မတန့်တာမျိုးခံစားရနိုင်ပါတယ်တခါတလေမှာကိုယ်ပိုင်းဆိုင်ရာမှာပေါ်လွင်တက်ပြီးအိမ်မပျော်ခြင်းပင်မနှွမ်းနေခြင်းအိုင်အင်ချင်းနဲ့ချင်းစတာမျိုးတွေခံစားရနိုင်ပါတယ်လူအများအပြားတွေကတော့အဲ့ဒီလိုမျိုးတွေကိုဖြစ်စေနိုင်တဲ့ဒုတိယအကြောင်းရင်းတွေလည်းရှိတတ်ပါတယ်ဥပမာအိမ်မှာကတောက်ကဆာဖြစ်မှုတွေအလုံးမှာအဆင်မပြေမှုတွေဒါမှမဟုတ်အရက်သေးစားတောက်တုံးရကစိတ်တော့ကကြုံတွေ့ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါတယ်ဇာတိမျိုးကိုလွမ်းဆူခြင်းနဲ့ရေချားမြေချားမှာကြုံရတဲ့စိန်ခေါ်မှုစိတ်တော့ကတွေဟာတေချာရေရာမှုမရှိတဲ့ဆုံးရှုံးမှုတွေကိုခံစားရနိုင်ပါတယ်။အဲ့လိုဘာကြောင့်ဘလို့ဖြစ်မှန်းတေချာရေရာမှုမရှိတဲ့အခါမှာစိတ်ပိုင်းဖြတ်နိုင်ဖို့အခက်အခဲဖြစ်စေနိုင်တယ်လို့လည်းပြောပါရစေ
။ When someone grieves and they've had some sort of loss, most commonly the loss is very identifiable. You lost a loved one.
လူတူကပူပန်တော့ကလွမ်းဆူမှုဖြစ်နေပြီဆိုရင်ဆုံးရှုံးမှုတစ်ခုခုကိုခံစားရတယ်လို့ဖြစ်နိုင်ပြီးအဲ့ဒီဆုံးရှုံးမှုကိုလည်းဘာမှမမေ့ရရမဖော်ပြနိုင်တာမျိုးဖြစ်တတ်ပါတယ်။ကိုချစ်ခင်ရသူဒါမှမဟုတ်ချစ်ရတဲ့တရိတ်ဆန်ကိုဆုံးရှုံးလိုက်ရတာတွေဒါမှမဟုတ်အလုပ်ပြုတ်သွားတာအိုးအိမ်ဆုံးရှုံးလိုက်ရတာနဲ့အဲ့ဒီအတွက်ပူပန်တော့ကမှုတွေဖြစ်တယ်ဆိုရင်ဒါဟာပေါ်ပြနိုင်တဲ့ပူပန်တော့ကလွမ်းဆူမှုတွေဖြစ်ပါတယ်။အဲ့လိုကြုံရတဲ့အခါမိမိအနေနဲ့ဝမ်းနည်းမယ်စိတ်တူနေမယ်စိတ်ပြည့်မှုတွေခံစားရနိုင်ပေမဲ့ဘာကြောင့်အဲ့လိုဖြစ်ရလဲဆိုတာသိနိုင်တဲ့အတွက်ကြော်လွှားနိုင်ဖို့စိတ်ပိုင်းဖြတ်ဖို့ဖြစ်စေလာနိုင်ပါတယ်။ဒါပေမဲ့ဘာကြောင့်မှမသိပဲတစ်ခုခုဆုံးရှုံးမှုဖြစ်နေတယ်လို့ခံစားနေရရင်တော့အဲ့ဒီလိုပူပန်တော့ကလွမ်းဆူမှုကိုကြော်ဖြတ်နိုင်ဖို့အင်မတန်ခက်ခဲတယ်လို့ရှင်းပြထားပါတယ်။ဒေါက်တာ Blasky ကပဲပြည်ပကနေပြောင်းရွှေ့နေထိုင်သူတွေဟာတစ်ခုထက်မကတဲ့ဆုံးရှုံးမှုတွေကိုခံစားရလေရှိတယ်လို့ရှင်းပြထားပါတယ်။အဲဒီလိုခံစားမှုမျိုးကိုပြောင်းလာခါစားအချိန်အသားကျဖို့ကြိုးစားနေရတဲ့အချိန်မျိုးမှာခံစားရနိုင်တယ်လို့ပြောပါတယ်
။ Things like geographic separation from everything they know might be adjusting to an unfamiliar climate.
တို့ရဲ့နေထိုင်ရာသူတို့ယင်းဒီကျွမ်းဝင်တဲ့နေရာကနေထွက်ခွာလိုက်ရပြီးမတူညီတဲ့ရာသီဥတုအသစ်မှာနေသားကျအောင်ကြိုးစားရတာမျိုးတွေပါဝင်ပါတယ်သူတို့ကဘသူဘဲဝါဖြစ်တယ်ဆိုတဲ့ခံယူမှုမှာအပြောင်းလဲဖြစ်နေတာကိုလည်းကြုံတွေ့ရနိုင်ပါတယ်ဒါမှမဟုတ်လူမှုရေလောကမှာသူတို့အနေထားကြဆင်းသွားပြီဆိုတာမျိုးခံစားရနိုင်ပါတယ်တချို့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေဟာပြည်ပနိုင်ငံအသစ်တစ်ခုကိုအခြေမချခင်မှာအသက်ရှင်သန်ဖို့နဲ့လုံခြုံဘေးကင်းရေးအတွက်အင်မတန်ကိုမှရုန်းကန်လှုပ်ရှားခဲ့ရလို့စိတ်ဒဏ်ရာရစရာအဖြစ်တွေလည်းကြုံတွေ့ရနိုင်ပါတယ်ဒါအပြင်နိုင်ငံအသစ်မှာစကားပြောဆိုဆက်သွင်းနိုင်ဖို့အခက်အခဲတွေလည်းရှိနိုင်ပါတယ် နိုင်ငံအသစ်မှာကောင်းမွန်စွာရုံးသုံးစကားပြောဆိုဆက်ဆံနိုင်ဖို့ကအစားနေ့တူကပြောဆိုမှုတွေမှာနားလည်နိုင်ဖို့အခက်အခဲတွေလည်းဖြစ်နိုင်တယ်လို့ပြောပါတယ်ဥရုဂွေးနိုင်ငံဘွာစိတ်ပညာရှင် George Arochi ဟာ New South Wales Service for the Treatment and Rehabilitation of Torture and Trauma Services STRATS ရဲ့ CEO ဖြစ်ပြီးသူတို့အဖွဲ့ဟာဒုက္ခသည်အဖြစ်ရောက်ရှိလာသူတွေအတွက်စိတ်ကြမ်းမာရေးဆိုင်ရာဝန်ဆောင်မှုပေးတာဖြစ်ပါတယ်။ရှေ့ပြောင်းနေထိုင်ခြင်းဆိုင်ရာဆုံးရှုံးမှုတွေဟာတိတာတဲ့ဆုံးရှုံးမှုနဲ့တေချာရေရာမှုမရှိတဲ့ဆုံးရှုံးမှုတွေနှစ်မျိုးလုံးပါဝင်နိုင်ပြီးနေရာဒေသမတူညီမှုတင်တန်ရုံးစဉ်ရှိတဲ့ပိုင်းဆိုင်မှုနဲ့တင့်ကိုကူညီဖေးမတဲ့အတိုင်းဝိုင်းစတဲ့ရင်းနှီးကျွမ်းဝင်နေတဲ့အရာတွေကိုဆုံးရှုံးကြရတာလို့ပြောပါတယ
် We might grieve our friends, our relatives, people that we love, places that we love, and that is a grief about tangible things that we left behind and we
လက်ရှိသူငယ်ချင်းတွေဆွေမျိုးသားချင်းစတဲ့ချစ်ခင်မြတ်နိုးရသူတွေကိုလွမ်းဆုတ်သလိုကိုခင်တွေ့တဲ့နေရာဒေသကိုလွမ်းဆုရတာလည်းဖြစ်နိုင်ပါတယ်။အဲ့ဒါတွေကဘာကြောင့်ဘာလဲဆိုတာကိုဖော်ပြနိုင်တဲ့ဆုံးရှုံးမှုဖြစ်ပြီးတင်ချန်ထားခိုက်ရပြီးပြန်မရနိုင်တဲ့အရာတွေဖြစ်ပါတယ်။ဒါပေမဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာတောကကတော့ဖော်ပြလို့မရတာတွေဖြစ်ပြီးတင်ဘသူဘဝဆိုတဲ့အသိစိတ်ကအရင်လိုမဟုတ်တော့တာတွေတင်ရဲ့လူမှုအနေအထားမှာပြောင်းလဲသွားတာတွေအလို့အကင်မှာမိမိနိုင်ငံကလို့မဟုတ်ပဲအစ်စ်နှိတ်သွားလို့ခံစားရတာတွေအပြင်လူမှုအတိုင်းဝိုင်းအစ်စ်မှာမိမိရဲ့အနေအထားအပြောင်းလဲကြောင်းခံစားရတာမျိုးတွေကတိတာထင်ရှားမှုမရှိပေမဲ့စိတ်ထိခိုက်ရနိုင်တဲ့ဆုံးရှုံးမှုတွေဖြစ်တတ်တယ်လို့ပြောပါတယ်။ Mr. Arochi ကတော့တခါတလေအဲ့ဒီလိုခံစားမှုကနေငါကသာဟိုနိုင်ငံမှာပဲဆက်နေရင်တော့ဒီအချိန်မှာဘာတွေဖြစ်လဲလို့ပြီးဆိုတော့စိတ်ကူးညီမျိုးတွေလည်းဖြစ်စေတတ်တယ်လို့ပြောပါတယ
် This migratory grief about your illusions or fantasies about what you could have achieved
ရှေ့ပြောင်းနေထိုင်ခြင်းဆိုင်ရာတောကထဲမှာတင့်ရဲ့မွေးရမြေမှာနေထိုင်ခဲ့ရင်ဘာတွေအောင်မြင်မှုရနိုင်တယ်ဘာတွေလုပ်နိုင်တယ်ဆိုတော့အတွေးအမှားတွေစိတ်ကူးညီတွေဖြစ်တတ်ပါတယ်အဲ့ဒီလိုအရာတွေကလက်တွေ့ကျဆရာမလို့ပဲတခါတရံတကယ့်အပြင်မှာမဖြစ်လာနိုင်တဲ့အတွေ့လက်ပြမတတ်မှုတွေဖြစ်စေနိုင်ပါတယ်တခါတလေမှာတော့သူတို့ရောက်ရှိနေတဲ့နိုင်ငံအသစ်မှာသူတို့ဘဝကပိုကောင်းနေတာမျိုးဖြစ်တတ်ပါတယ်။နိုင်ငံအသစ်မှာမိတ်ဆွေအသစ်တွေပိုကောင်းတဲ့စီးပွားရေးနဲ့အရင်တုန်းကမရှိဘူးတဲ့အရာတွေပိုင်ဆိုင်တာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါတယ်။ဒီဘက်မှာစီးပွားရေးအဆင်မပြေခဲ့ပဲနိုင်ငံအသစ်မှာရောက်ရှိလာသူတွေဒါမှမဟုတ်ဒုက္ခသည်တွေဟာတစ်ခုခုကိုအောင်မြင်တဲ့အခါမှာဝမ်းနည်းတာမျိုးတွေခံစားရပြီးသူတို့ခံစားရတဲ့တောကကိုမဖော်ပြပဲမျိုးတိတ်ထားရတာမျိုးဥပမာငါအဖြစ်ဒီနေရာမှာကောင်းစားနေပြီးအဖို့မှာကြံခဲ့ရတဲ့လူတွေအတွက်စိတ်မတန့်တာမျိုးခံစားရတတ်တယ်လို့လည်းပြောပါတယ
် They may feel guilty about complaining about the things that they experience in loss about when relatives loved ones are still back in the country
သူတို့ကြုံရတဲ့စိတ်တော်ကားတွေကိုဖော်ပြခြင်းကုစားခြင်းပေမဲ့ထုတ်ဖော်ပြောဆိုလိုက်မယ်ဆိုရင်မိမိဇာတိမြေမှာကြံခဲ့တဲ့လူတွေကဒီထက်မကဆိုးဝါးမှုတွေခံစားနေရတယ်။အန္တရာယ်တွင်းတဲ့နေနေရတဲ့အချိန်မှာဒီလိုနိုင်ငံသစ်ရောက်လာတဲ့လူကဘာမဟုတ်တဲ့စိတ်ခံစားမှုကိုညှဉ်းညူလိုက်ရင်မကောင်းဘူးဆိုတဲ့လက်ပြမတတ်မှုကြောင့်ဆက်လက်ပြီးတော့ခံစားရတာတွေကိုမျိုးတိတ်ထားတာမျိုးဖြစ်တတ်ပါတယ်။အဲဒီလိုမျိုးတိတ်မှုတွေကပြဿနာဖြစ်စေနိုင်ပါတယ်။အကြောင်းရင်းကတော့မိမိခံစားနေရတာတွေကိုမဖော်ပြနိုင်ရင်အခြေအနေကိုယုတ်တိရှိရှိတွေးခေါ်လှုပ်ဆောင်နိုင်ဖို့ပိုခက်ခဲလေးလေးဖြစ်တတ်ပါတယ်။အဲဒီလိုမျိုးတိတ်မှုကမိမိကိုထိခိုက်နေတာမျိုးဖြစ်စေနိုင်တဲ့အတွေ့တကယ်တော့အဲဒီလိုခံစားမှုမျိုးကိုအတိမပြုပြီးအဲ့ဒီလိုခံစားနေရတာကနေရုံးထွက်နိုင်ဖို့ကြိုးစားလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောပါရယ်အိန္ဒိယနိုင်ငံဘွားကာမယ်ရှာမဟာ Are you okay ဆိုတဲ့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သလိုလူတွေကြံ့ခိုင်မှုပိုရှိအောင်ခေါင်းဆောင်ကောင်းဖြစ်အောင်အကြံဉာဏ်ပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ Resilient အဖွဲ့ရဲ့ CEO လည်းဖြစ်ပါတယ်။သူ့အနေနဲ့ Australia ရောက်ခါစတော့ကဆိုရင်ဘယ်နေရာကသူ့နဲ့ကိုက်ညီမလဲဆိုတာမသိနားမလဲတာမျိုးဖြစ်ခဲ့တယ်လို့ဆိုပါတယ
်။ I think there are positive coping mechanisms and there are negative coping mechanisms. Positive coping mechanisms
စင်ကောမှုတွေကိုကျော်လွှားနိုင်မဲ့ကောင်းမွန်တဲ့နည်းလမ်းတွေရှိသလိုမကောင်းတဲ့နည်းလမ်းတွေလည်းရှိပါတယ်။ကောင်းမွန်တဲ့နည်းလမ်းတွေကတော့ပတ်ဝန်းကျင်အသစ်မှာကိုယ့်ကိုယ်ကိုလေ့လာဆန်းစစ်ခြင်းဖြစ်ပါတယ်။ တင်အတွက်အသုံးဝင်တော့တဲ့အရာတွေကိုစွန့်လွတ်လိုက်ပြီးမိမိကိုတိုးတက်မှုဖြစ်စေနိုင်တဲ့ idea အသစ်တွေအတွေးအသစ်တွေကိုလက်ခံကျင့်သုံးနိုင်ပါတယ်။တင်ရဲ့အုပ်စုကိုပဲခင်တွယ်ထားမယ်ဆိုရင်တင်မှာစိန်ခေါ်မှုတွေမရှိတော့တာကအဆိုးဖက်ဖြစ်စေနိုင်တဲ့အတွေ့ idea အသစ်တွေနဲ့စိန်ခေါ်မှုအသစ်တွေရှာပြီးတင်မဲ့သူဖြစ်တယ်လဲဆိုတာကိုလေ့လာမှုလုပ်တာကကောင်းတယ်လို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။စိတ်ကြမ်းမာရေးပညာရှင်တွေရဲ့အဆိုအရတချို့ရှေ့ပြောင်းနေထိုင်သူတွေဟာမသေးချာမရေရာမှုတွေကိုအမြဲလိုလိုခံစားကြရတယ်လို့ပြောပါရယ်။အဲဒီလိုခံစားမှုတွေကသူတို့ဘဝအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ကိုချဖို့အတွက်နှောင့်နှေးမှုဖြစ်စေနိုင်တယ်လို့အနာဂတ်ရဲ့မတည်ငြိမ်မှုတွေကိုလည်းထိခိုက်စေနိုင်တယ်လို့ပြောပါရယ်။သူတို့မှာပံ့ပိုးပေးနိုင်မယ့်အတိုင်းဝိုင်းမရှိရင်အထီးကျန်မှုတွေစိတ်ပူပန်မှုနဲ့ကတိကအောင်ဖြစ်မှုတွေပိုခံစားရနိုင်ပါရယ်။ကမယ်ရှာမဟာဖုန်ကြီးတဘာဖြစ်ဖို့အတွက်ကြင်ခက်ဖူးသူလည်းဖြစ်ပြီးသူ့ရဲ့အဆိုအရမိမိရက်ွက်အတွင်းမှာပါဝင်မှုလုပ်ပြီးဝင်ဆောက်အောင်လုပ်ရင်တော့အဲ့ဒီလိုခံစားချက်တွေကျော်လွှားနိုင်တယ်လို့ပြောပါရယ်။သူစားရောက်တော့ကဆိုရင်တခြားလူနဲ့တွဲပြီးတော့ကစားရတဲ့အားကစားတွေမှာပါဝင်လှူရှာခဲ့တယ်လို့ပြောပါရယ်။ကိုလေးလေးကြိတ်ခမ်းအတူတူလှုပ်တဲ့အဖွဲတွေတရားထိုင်တဲ့အဖွဲတွေနဲ့ပေါင်းသင်းနိုင်တယ်လို့မိမိရဲ့အနောက်တိုင်းဆန်တဲ့အတွေးခေါ်လာအရှိတိုင်းနီးကိုနှစ်သက်သလားဆိုတဲ့ပုံမူတည်ပြီးအဲ့ဒီအတွေးခေါ်တွေကိုအကောင့်ထည့်ဖော်နိုင်တယ်လို့ပြောပါရယ်
The western literature that I've seen it's about change management thriving in change it's about
အနောက်တိုင်းစာပေတွေမှာအပြောင်းလဲကိုကင်တွယ်ဖြည့်ရှင်းမှုအကြောင်းနဲ့အပြောင်းလဲကနေတိုးတက်အောင်မြင်မှုဖြစ်နိုင်တဲ့အကြောင်းတွေကိုဖတ်ရှုလေ့လာရပါတယ်အပြောင်းလဲကိုကိုကနေသားတကျဖြစ်အောင်လှုပ်လိုက်တာပါပဲအဲ့ဒီလိုတွေးခေါ်မှုကအနောက်တိုင်းဆန်တဲ့အတွေးလို့ထင်ပါတယ်။အရှိတိုင်းသားတွေကြတော့မတီးမြဲခြင်းတရားကိုအာရုံစိုက်ထားလိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့မတီးမြဲခြင်းဆိုရင်တည်ငြိမ်တဲ့နေရာကနေပြောင်းလဲလာတာဖြစ်ပြီးပြောင်းလဲခြင်းဆိုတာကနေနောက်ထပ်တည်မြဲခြင်းဖြစ်လာတဲ့အတွေ့ဖြစ်ပါတယ်။မတီးမြဲခြင်းဆိုတာကိုယ့်ရဲ့ကံခါလိုင်းဖြစ်ပြီးဘဝရဲ့အနေအမြင်လိုင်းပေါ်မှာကိုယ်ကစီးနိုင်ဖို့ပဲဖြစ်ပါတယ်။အဲ့ဒီတော့ကျွန်တော်ကမတီးမြဲခြင်းထဲမှာစီစဉ်လိုက်ပါလိုက်ပြီးမတီးမြဲခြင်းဆိုတာတကယ်ကိုအင်အားရှိပါလားဆိုတာကိုလက်ခံလိုက်တယ်လို့ပြောပါရယ်။တင့်ရဲ့ကိုရေးကိုတာခံယူချက်ကဘလို့ပဲဖြစ်နေနေစိတ်ကျမ်းမာရေးပညာရှင်တွေကတော့တင့်ကိုတင်သိအောင်ပြန်လဲဆန်းစစ်တာမျိုးလုပ်ဖို့အကြံပြုထားပါရယ်။တင်ဘလို့ခံစားနေရတယ်လဲဆိုတာဆန်းစစ်ပြီးခံစားရတာတွေများလုံးတဲ့အခါအဲ့ဒါတွေကိုကျော်လွှားနိုင်ဖို့အကူအညီရယူဖို့လည်းပြောပါရယ်။Beyond Blue အဖွဲ့ကဒေါက်တာဘလတ်စကီကရွှေ့ပြောင်းနေထိုင်ခြင်းနဲ့ဆိုင်တဲ့စိတ်သောကတွေကိုအချိန်ကကူစားနိုင်ပေမဲ့တခါတလေမှာအဲ့ဒီလိုစိတ်သောကမှုတွေကိုနှစ်ပေါင်းများစွာခံစားရပြီးတက်တာမှုမရှိရင်အခြေအနေကဆိုးဝါးနိုင်တယ်လို့ပြောပါရယ်
Often I'm asked, is this grief or do I now have a mental health condition? Perhaps.
အဲ့ဒါကစိတ်တော့ကလွမ်းဆူမှုလားဒါမှမဟုတ်စိတ်ကျန်းမာရေးယောဂလားဆိုပြီးမကြခဏမေးမြန်းကြတာကြုံရပါတယ်။လှပောင်းများစွာအဲ့ဒီလိုပဲဆက်ဖြစ်နေပြီးညှော်လင့်ချက်မရှိတော့သလိုပြီးတော့နေရာတကာမှာအဲ့ဒီလိုပဲခံစားနေရရင်ပို့ပြီးတော့တတိထားရတော့မှာဖြစ်ပါတယ်။သူတို့ကဝမ်းနည်းနေမယ်အရာအလုံးကညှော်လင့်ချက်ကင်းမဲ့နေပြီးညှော်လင့်ချက်ရောင်ချီဆိုတာမရှိတော့တာမျိုးဖြစ်ရင်ဆိုရပါတယ်သူတို့ရဲ့နေတဲ့တူကအနေထားကိုပါထိခိုက်နေသလားလူတွေနဲ့ဆက်ဆံရေးကိုပါထိခိုက်နေသလားအလုပ်အကင်ကိုပါထိခိုက်နေသလားဆိုတာကိုကြည့်ပြီးအဲ့လိုအရာတွေထိခိုက်နေနိုင်တော့စိုးရင်ရတယ်လို့ပြောသွားခဲ့ပါတယ်အဲ့ဒီလိုလက္ခဏာတွေခံစားရပြီးဆိုရင်တင့်ရဲ့ GP ဆရာဝန်နဲ့တွေ့နိုင်တယ်လို့စိတ်ကြမ်းမာရေးဝန်ဆောင်မှုပေးတဲ့ Lifeline and Beyond Blue လို့အဖွဲ့အစည်းကိုဆက်သွင်းနိုင်ပါတယ်စိတ်ကြမ်းမာရေးပညာရှင်တွေကတော့တင်ဆုံးရှုံးမှုခံစားရတဲ့အခါမှာအဲ့ဒီလိုဆုံးရှုံးမှုအတွေ့ခံစားဖို့နားလည်ဖို့အတွေ့ကိုယ့်ကိုယ်ကိုအချိန်ပေးဖို့ကလည်းအရေးကြီးတယ်လို့ပြောပါရယ်။ဝမ်းနည်းပူဆွေးမှုတောကကိုခံစားနေရတာဟာကြံ့ခိုင်မှုမရှိတာကိုပြတတာမဟုတ်ပါဘူး။ဆုံးရှုံးမှုခံစားချက်ကိုလွယ်ကူစွာဖြေဖြောက်နိုင်စေမဲ့ဖော်မြူလာကလည်းမရှိဘဲတဦးချင်းစီပေါ်မူတည်ပြီးတော့အဲ့ဒီကိစ္စဟာရှုပ်ထွေးတဲ့ခံစားချက်လည်းဖြစ်ပါရယ်။ရှိပြောင်းနေထိုင်ခြင်းဆိုင်ရာပူဆွေးတော့ကရောက်ရမှုတွေကိုကြော်လွှားဖြေရှင်းနိုင်သလားဒါမှမဟုတ်ဒီလိုပဲတက်တက်လုံးနေထိုင်တတ်သွားဖို့လှုံ့ဆော်ကြရသလားလို့မေးတဲ့အခါမှာဒေါက်တာဘလတ်စကီက
Really good question. To a certain degree, any loss is trauma. And trauma can be dealt with two ways. You can cure the symptoms of trauma.
အဲ့ဒါကတော့အတော့ကိုကောင်းမွန်တဲ့မိခွန်းပါပဲ။တေချာတာတစ်ခုကတော့ဆုံးရှုံးမှုတိုင်းကစိတ်ဒဏ်ရာဖြစ်စေပြီးစိတ်ဒဏ်ရာတွေကိုနီးလန်းနှမြုပ်နဲ့ဖြေရှင်းနိုင်ပါတယ်။သင်ခန်းစားရတဲ့စိတ်ဒဏ်ရာလက္ခဏာကိုကုစားနိုင်သလိုပျောက်သွားအောင်လည်းလုပ်နိုင်ပါတယ်။ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာသောကပူဆွေးမှုတွေကိုကုစားဖို့လိုအပ်သလိုပျောက်ကင်းအောင်လုပ်ဖို့လည်းလိုအပ်ပါ ားဖို့ပဲဖြစ်ပါတယ်ကုသရေးလမ်းစဉ်မှာရွေးချယ်မှုကအရေးပါပါတယ်ကုစားနိုင်မှုဟာပြန်ကောင်းလာမှုပြန်လည်ပြည့်စုံမှုဖြစ်ပြီးပတ်ဝန်းကျင်အသစ်မှာပြန်လည်ပြည့်စုံစွာနေထိုင်နိုင်တဲ့ခံစားမှုကိုဆိုလိုတာလို့ပြောသွားခဲ့ပါတယ်စိတ်ကြမ်းမာရေးနဲ့ဆက်ဆက်ပြီးအကူအညီလိုအပ်ရင် Lifeline ရဲ့ဖုန်းနံပါတ်ဖြစ်တဲ့13111ကိုဖုန်းဆက်နိုင်တယ်လို့Beyond Blue ကိုလည်း18332224636မှာဆက်သွယ်နိုင်တယ်လို့ရေးထားတဲ့ဆောင်းပါရှင် Claudiana Blanco ရဲ့ဆောင်းပါကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ